ရုရှားနိုင်ငံအနေနဲ့ခရိုင်းမီးယားဒေသကိုသမိုင်းကြောင်းအရပိုင်ဆိုင်ခွင့်ရှိကြောင်းနဲ့ခရိုင်းမီးယားကိုရုရှားကသိမ်းပိုက်မှုကြောင့်အမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့မှုအသစ်ချမှတ်လိုက်တဲ့အပေါ်ပယ်ချပြစ်လိုက်ပါတယ်။အခုလိုပိတ်ဆို့အရေးမှုတွေချမှတ်တဲ့အတွက်ခရိုင်းမီးယားဒေသကိုရုရှားကဆွန့်လွတ်မှာမဟုတ်တယ်လို့ဒီဒေသဟာသမိုင်းကြောင်းအရရုရှားပိုင်ဆိုင်လာတဲ့ဒေသဖြစ်တဲ့အကြောင်းရုရှားနိုင်ငံကြီးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရုရှားကကျူးကျော်သိမ်းပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်ပေါ်ကျယ်ပြန့်တဲ့စီးပွားရေးအရေးယူပိတ်ဆို့မှုတွေကိုအမေရိကန်သမ္မတဘရက်အိုဘားမားကချမှတ်လိုက်တာဖြစ်ပါတယ်။သမ္မတရဲ့အထူးလုပ်ပိုင်ခွင့်အာဏာနဲ့ပြတ်ထန်းလိုက်တဲ့အဲ့ဒီဥပဒေမှာအရေးပါတဲ့အမေရိကန်နိုင်ငံရဲ့ဝန်ဆောင်မှုတွေနဲ့ထုတ်လုပ်ကုန်ပစ္စည်းတွေကိုမတင်ပို့ရေးခရိုင်းမီးယားဒေသကထွက်တဲ့ထုတ်ကုန်တွေကိုအမေရိကန်နိုင်ငံကိုမတင်သွင်းရေးစတာတွေပါဝင်တဲ့အကြောင်းသမ္မတအိမ်ဘူရောကတောက်ကြနေမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ခရိုင်းမီးယားဒေသကိုရုရှားတို့သိမ်းပိုက်မှုပေါ်အမေရိကန်ပြည်ထောင်စုအနေနဲ့မလက်ခံမှုဆိုတာကိုပြတ်တဲ့အနေနဲ့သမ္မတအိုဘားမားကဒီပိတ်ဆို့အရေးယူမှုကိုချမှတ်ခြင်းဖြစ်တယ်လို့အင်ဘူရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခရိုင်းမီးယားဒေသဟာဆိုဗီယက်ပြည်ထောင်စုလက်အောက်ခံသမ္မတနိုင်ငံအဖြစ်ကတည်ရှိနေတဲ့ယာကနေ1954ခုနှစ်မှာယူကရိန်းလက်အောက်ကိုပြောင်းလဲသွတ်သင်ခဲ့တာဖြစ်ပါတယ်ဆိုဗီယက်ပြည်ထောင်စုခွဲထွက်ပြီးတော့လွတ်လပ်တဲ့ယူကရိန်းနိုင်ငံအဖြစ်တည်ထောင်ချိန်မှာလဲခရိုင်းမီးယားဒေသဟာယူကရိန်းနိုင်ငံနဲ့မှာပဲဆက်လက်ပြီးတော့တည်ရှိနေခဲ့တာပါ